တော်ဆိုင်ဘာအင်တာနက်တိုက်ခိုက်မှုတွေဒီရက်ပိုင်းကြုံနေရတာမှာအိန္ဒိယနိုင်ငံကအကြီးဆုံးကုတ်တင်စိတ်ကမ်းကြီးတစ်ခုနဲ့ဒီကနေ့တိုက်ခိုက်ခံရပါတယ်။အစိုးရဌာနချုပ်ရုံးနေတဲ့စီးပွားရေးလုပ်ငန်းတွေမှာလည်းကွန်ပျူတာစနစ်ကိုသုံးပြီးငွေညစ်တောင်းယူတဲ့ ransomware code သုံးပြီးတော့တိုက်ခိုက်တာတွေခံရပါတယ်။မိုဘိုင်းမျိုးကဇဝါဟာလေနေရူးစိတ်ကမ်းမှာကြုံရတဲ့ဒီဆိုင်ဘာတိုက်ခိုက်မှုမှာဒိမတ်နိုင်ငံကတည်ယူပို့ဆောင်ရေးဝန်ဆောင်မှုကုမ္ပဏီ AP Mola Myas ကဒီစီမံခန့်ခွဲတဲ့ကုန်တင်ကုန်ချစိတ်ကမ်းနေရာကကွန်ပျူတာတွေလည်းပါပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာအင်္ဂါနေ့လုံးကစိုက်ဘာတိုက်ခိုက်မှုတွေတကယ်ပြန်ပြန်ပြန့်နေဖြစ်နေတာနဲ့အမျှစိတ်ကမ်းတော်များများမှာရှိတဲ့သူတို့ရဲ့ကွန်ပျူတာတွေတိုက်ခိုက်ခဲ့ရတဲ့အကြောင်းဒီကုမ္ပဏီကပြောပါတယ်။ဩစတြေးလျနိုင်ငံကကုမ္ပဏီတစ်ခုမှလည်းပြန်ပေးငွေတောင်းတဲ့ ransomware ကွန်ပျူတာ virus နဲ့တိုက်ခိုက်တာခံရပြီးတော့တဟအခုကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့ကွန်ပျူတာ virus နဲ့အတူတူပဲလားဆိုတော့ကိုတာဝန်ရှိသူတွေကအတိမပြုနိုင်သေးပေမဲ့လို့အလားတူဖြစ်နိုင်ခြင်းများတဲ့အကြောင်းဩစတြေးလျစိုက်ဘာလုံခြုံရေးဝန်ကြီးဂျန်တေဟန်ကသတင်းတောက်တွေကိုဒီကနေ့ပဲပြောပါတယ်။စိုက်ဘာတိုက်ခိုက်ခံရတဲ့အကြောင်းပထမဆုံးသတင်းထုတ်ခဲ့တာကတော့ယူကရိန်းနိုင်ငံကဗန်တွေအစိုးရရုံးနေတဲ့လေဆိပ်တွေမှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းစိုက်ဘာတိုက်ခိုက်ခံရတဲ့နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေထဲမှာတော့အမေရိကန် Mark Sewa ထုတ်လုပ်ရေးကုမ္ပဏီ၊ရုရှားက Rosneft ကြီးနံကုမ္ပဏီ၊ဂျိမန်နိုင်ငံကဒီ AP Mola Myas ၊တယ်ယူပို့ဆောင်ရေးကုမ္ပဏီနဲ့ဗြိတိန်က WPP ကြေညာလုပ်ငန်းကုမ္ပဏီနောက်ပြည်ထောင်နိုင်ငံက Saint Gobain စက်မှုလုပ်ငန်းအဖွဲ့တွေပါဝင်ပါတယ်ရှင်။